မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဩဂတ်စ်လ23ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်ခင်ဗျာဒီညနေတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကာလမှာကိုပိုင်ရှင့်နဲ့မိုက်ကယ်ကိုရင်ကတဆင့်အမျိုးသမီးနှုတ်ကိုနှုတ်ပိတ်ခငွေပေးခဲ့တာမဲဆော်ဘွေရန်ပုံငွေတွေကမဟုတ်တဲ့အကြောင်းသမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်။ပြည်သူ့နိုင်ငံပါရီမြို့တော်စင်ကြေဘုံရဲ့မှာဒီနေ့ဓာတ်နဲ့တက်ခတ်မှုဖြစ်ရာကလူနှုတ်ဦးတည်ဆုံးပြီးတူဦးပြင်းထန်ထန်ရရသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့သူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရိုညာဒုက္ခဇယ်ရီဘင်္ဂလားဒေ့ရှ်နိုင်ငံကိုအသစ်ထက်ရောက်လာနေရတဲ့ပတ်သက်ပြီး
families are still arriving from Myanmar into Bangladesh seeking safety seeking protection that sends a signal to many refugees
UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရ Carolyn Glock ပြောတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့မကြခင်မှာနားဆင်ရမှာပါဓာတ်ပြင်ရခိုင်မြောက်ပိုင်းပြည်ပခါတနည်းပြည်လာနေပြီဖြစ်ပေမဲ့လည်းပြည်နယ်တွင်းမှာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသေးတဲ့အကြောင်းနောက်နိုင်ငံတကာသတင်းတပုတ်မှာတော့တင်းမာနေတဲ့ American နဲ့တူရကီနိုင်ငံဆက်ဆံရေးအလားအလာဘယ်လိုရှိလာနိုင်လဲဆိုတဲ့အကြောင်းတွေကိုဒီညနေခင်းမှာတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရွေးကောက်ပွဲတွေမှာကျင်းပခင်ရပိုင်းလို2016ခုနှစ်ထဲမှာကိုပိုင်ရှင့်နဲ့တူဖြစ်တဲ့မိုက်ကယ်ကိုရင်ကတဆင့်နှုတ်ပိတ်ခငွေပေးခဲ့တာဟာသူ့ကိုပိုင်ပတ်ဆက်နဲ့ပေးခဲ့တာဖြစ်ပြီးမဲဆော်ဘွေရန်ပုံငွေတွေကတုံးဆွဲတာမဟုတ်ကြောင်းသမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်။ဒါပေမဲ့လည်းအဲ့ဒီချိန်တုန်းကငွေပေးတဲ့ကိစ္စကိုမသိရှိခဲ့ကြောင်းနဲ့နောက်ပိုင်းကျမှသိလာခဲ့တာဖြစ်တဲ့အကြောင်း Fox News သတင်းဌာနကပြောဆိုလိုက်တာပါ။မနေ့ကထုတ်လွှင့်ခဲ့တဲ့တွစ်ဆုံမင်းမြန်ကမှာတော့သမ္မတနဲ့ညီဆွေမှုကြောင့်ပြောဆိုထားတဲ့အမျိုးသမီးနှစ်ယောက်ကိုပေးခဲ့တဲ့ငွေတွေဟာမဲဆော်ဘွေရန်ပုံငွေတွေကမဟုတ်ကြောင်းလည်းသမ္မတထွန်းကပြောပါတယ်။ရှင်နေကိုရင်ကတော့ရွေးကောက်ပွဲမှာထွန်းရဲ့ဩဇာရှိဝမ်းမထိခဲ့အောင်ရည်ရွယ်ချက်နဲ့သမ္မတလောက်ရဲ့ညွှန်ကြားချက်အရအမျိုးသမီးနှူးကိုငွေပေးခဲ့တာဖြစ်တဲ့အကြောင်းအင်္ဂါနေ့ကနယူးယောက်မြို့တရားခွင်မှာပြည်သူ့တရားစီရင်ရှိမောက်ထွက်ဆိုထားတာပါထရမ့်နဲ့တစ်ချိန်လုံးကညီဆွမှုတယ်လို့ဆိုတဲ့အမျိုးသမီးတွေကိုနှုတ်ပိတ်ဖို့ကြိုးပမ်းတဲ့အနေနဲ့ငွေပေးဖို့ရှင့်နေကိုရင်ကို Republican Party ရဲ့သမ္မတလောင်းဖြစ်သူထရမ့်ရဲ့အင်ချင်ပြေလုပ်ငန်းကနေဒေါ်လာ42,000ပေးခဲ့တဲ့အကြောင်းလည်းတရားရုံးအမှုတွေမှာဖော်ပြထားပါတယ်မနေ့ကသတင်းစာရှင်းလင်းပွဲတွင်းမှာသတင်းတော်တွေရဲ့ပြင်းထန်တဲ့မိကုံးတွေနဲ့ရင်ဆိုင်ခဲ့ရတဲ့အင်ဂျီရောပြောခွင့်ရဆာရာဟက်ဘီဆန်ဒါစ်ကတော့ငွေပေးတဲ့ကိစ္စကိုမသိကြောင်းအစိုးရမှသမ္မတကလိမ့်လေပြောဆိုခဲ့တယ်လို့ဆိုနေကြတဲ့ဆွဆွဲချက်တွေဟာအချိန်မြင့်မရှိကြောင်းနဲ့သမ္မတအနေနဲ့အမှားယွင်းလုပ်ခဲ့တာမရှိကြောင်းတုံ့ပြန်ခဲ့တာပါကိုရင်ရဲ့အကျိုးဆောင်ရှင်နေလန်နီဒေးဗစ်ကတော့သူ့မှုတွေအနေနဲ့ရုရှားရေးအထူးစုံစမ်းစစ်ဆေးမှုတွေမှာပူပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့သမ္မတထရန့်မမှန်မကန်ဆောင်ရွက်ခဲ့တဲ့တခြားလူရွက်တွေလည်းပါဝင်လာနိုင်တဲ့အကြောင်းမနေ့တုန်းကပဲမီဒီယာတွေကိုပြောဆိုထားပါတယ်
အမေရိကန်ဘဟုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲဟောင်းဂျွန်ဘရန်နန်ကိုလုံခြုံရေးအရာစိတ်ချရသူဆင်းကနေပယ်ဖျက်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီစနစ်နဲ့ဆန့်ကျင်ပြီးလက်ရှိကျင့်သုံးနေတဲ့ကျေပြန့်လာတဲ့အုပ်ချုပ်ရေးစနစ်အပေါ်ချင်းချောက်မှုတရက်လည်းဖြစ်တယ်လို့ CIA အကြီးအကဲဟောင်းမိုက်ကယ်ဟေဒန်ကပြောဆိုလိုက်ပါတယ်လူပုဂ္ဂိုလ်တဦးရဲ့လုံခြုံရေးစိတ်ချရမှုကိုပယ်ဖျက်နိုင်တဲ့စံနှုန်းသတ်မှတ်ချက်73ခုနဲ့ညှိစွန်းနိုင်တဲ့လောက်ရမျိုးဘရန်နန်ဘက်ကလုတ်ခဲ့တာမရှိဘဲသူ့ရဲ့နိုင်ငံရေးဆိုင်ရာပြောဆိုချက်တွေကြောင့်သာသမ္မတထရန့်ကအခုလိုဆုံးဖြတ်တာလို့လဲ CIA အကြီးအကဲဟောင်းက VOA ကိုပြောပါတယ်ဒီအချက်ကအမေရိကန်သမ္မတအတွက်အစိုးရအနေနဲ့လက်သင့်မခံနိုင်စရာဖြစ်စေတယ်လို့လဲသူကပြောပါတယ်သမ္မတရဲ့ဆောင်ရွက်ချက်တွေအပေါ် CIA အကြီးအကဲဟောင်းဘရန်နန်ကပြင်းပြထန်ထန်ပွန့်ပွန့်လင်းလင်းဝေဖန်ခဲ့သူပါဖင်လန်နိုင်ငံမှာပြီးခဲ့တဲ့လတုန်းကရုရှားသမ္မတဗလာဒီမီယာပူတင်နဲ့အတူပူရဲသတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ရဲ့ပြောဆိုချက်တွေကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့ခိုင်နှိုင်းပြီးဘရန်နန်ကပြောဆိုခဲ့တာပါပြီးခဲ့တဲ့သတင်းပတ်တုန်းကသမ္မတထရန့်ကသူ့ရဲ့ဝန်ထမ်းဟောင်းအိုမာရိုဆာနျူမန်ကိုခွေးလို့ Twitter မှာပြောဆိုလိုက်တဲ့အပေါ်မှာလဲ CIA အကြီးအကဲဟောင်းကဒါဟာဆိုရင်တမာတမတ်ချမှုယဉ်ကျေးမှုနဲ့လူချင်းဝေရဲ့အနေဆုံးအစ်စ်လောက်တောင်မဆောင်ထိနိုင်တဲ့အလွန်အံ့ဩစရာကောင်းတဲ့လောက်ရအဖြစ်ဝေဖန်တာပါအဲ့ဒီလိုပြောပြီးနောက်တနေ့မှာပဲဘရန်နန်ကိုလုံခြုံရေးအရာစိတ်ချရသူဆင်းကနေသမ္မတထရန့်ကပယ်ဖျက်တာဖြစ်ပါတယ်ဘရန်နန်ဟာအစိုးရထံမှသဘောထားကွဲပြားမှုတွေနဲ့မတိမငြိမ်ဖြစ်အောင်သွေးထိုးပေးနေတယ်ဆိုပြီးလဲသမ္မတထရန့်ကပြောဆိုခဲ့ပြီးတခြားပုဂ္ဂိုလ်တချို့ကိုလည်းလုံခြုံရေးအရာစိတ်ချရသူဆင်းကနေပယ်ဖျက်မယ်လို့ချင်းချောက်ခဲ့ပါတယ်ရှင်
အမေရိကန်နဲ့တရုတ်နိုင်ငံကြားပြန်လည်သွင်းကုန်ကိုတွန်းမြှင့်တဲ့အစီအစဉ်တွေကိုဒီနေ့မှပဲတရားဝင်ဆက်တင်လိုက်ပါပြီ။အမေရိကန်ဘက်ကတော့ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းကောက်ခံမှုဒီလဆန်းမှပဲကျင်းပထားတာပါ။ ဒီမတိုင်ခင်ဇူလာဇန်မိုင်းမှာတော့ကလည်းဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်သွင်းကုန်လေးပေါ်အခွန်25ရာခိုင်နှုန်းတိုးမြင့်ထားပါတယ်။တရုတ်နိုင်ငံဘက်ကလည်းလက်တုံပြန်တဲ့အနေနဲ့အလားတူပမာဏအတိုင်းအခွန်တွေကိုတိုးမြင့်ခဲ့တာပါ။တရုတ်ကုသရေးဝန်ကြီးဌာနကတော့အမေရိကန်ရဲ့သွင်းကုန်ကိုတိုးမြင့်မှုဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့စည်းမျဉ်းတွေကိုချိုးဖောက်ရောက်ကြောင်းနဲ့ WTO ရဲ့ကုန်သွယ်အငင်းပွားမှုဆိုင်ရာစည်းမျဉ်းစည်းကမ်းတွေအရဥပဒေနဲ့ညီဖြစ်ရှင်းသွားမှာဖြစ်ကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဇွန်လကစလို့ပထမဆုံးအကြိမ်ဖြစ်ကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့နိုင်ငံကုန်ကိုယ်စားလှယ်တွေဝါရှင်တန်မှာတွဲဆုံကြတဲ့နှစ်ရက်ကြာဆွေးနွေးပွဲဒုတိယနေ့မှာပဲသွင်းကုန်ကိုတိုးမြှင့်မှုအသစ်တွေစတင်အသက်ဝင်လာတာပါ။အမေရိကန်ဒေါ်နယ်ထရန့်ကတော့နိုင်ငံကိုယ်စားရဲ့ဆွေးနွေးပွဲတွေကနေများများဆဆမျှော်လင့်မထားတဲ့အကြောင်းရိုက်တာသတင်းဌာနနဲ့ဒီသတင်းပတ်ထည်မင်းမြန်ကမှပြောဆိုထားပါတယ်။အမေရိကန်ထရန့်ဆွေးကတော့တရုတ်နိုင်ငံကနည်းပညာလုပ်ငန်းတွေကိုအစိုးရကအကြီးအကျယ်ဖန်ပိုးနေတဲ့အတွက်ရှင်ပြန်မှုတွေမှာမများမတဖြစ်နေတာတွေကိုပြောင်းလဲဖို့နဲ့အမေရိကန်ကုန်ပစ္စည်းတွေတရုတ်နိုင်ငံဈေးကွက်ထဲဝင်ဆက်နိုင်အောင်လမ်းဖွင့်ပေးဖို့တောင်းဆိုထားတာပါ။
ဩစတြေးလျနိုင်ငံမှာတော့ဒီကနေ့ကြာသပတေးနေ့မှာနိုင်ငံရေးမပြေလည်မှုထပ်ဖြစ်လာပြီးအာဏာရ Liberal Party ကလွတ်တော်ကိုပါရပ်ဆိုင်းလိုက်ပါတယ်။ဩစတြေးလျဝန်ကြီးချုပ်မာကွန်ထမ်ဘူးအနေနဲ့သူ့အစိုးရအဖွဲ့တွင်ကအရေးပါတဲ့အဖွဲ့ဝင်တဦးရဲ့ထောက်ခံမှုကိုလက်လွတ်လိုက်ရပြီးတဲ့နောက်သူ့ရဲ့ပါတီခေါင်းဆောင်မှုအပေါ်ဒုတိယအကြိမ်စိန်ခေါ်မှုနဲ့ကြုံတွေ့နေရတာပါ။ Liberal Party ကလွတ်တော်အမှတ်အနည်းဆုံး43ဦးတို့လက်မှတ်ထိုးပြီးတင်ပြလာမယ်ဆိုရင်လာမယ့်တောက်ကြနေမှာပါတီစည်းဝေးပွဲလုပ်မယ်လို့ဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းဒုတိယအကြိမ်မဲခွဲရေးတောင်းဆိုလာမယ်ဆိုရင်တော့သူ့အနေနဲ့အမည်စင်းတင်သွင်းမှာမဟုတ်ဘူးလို့ပြောပါတယ်။ပြီးခဲ့တဲ့အင်ခါနေတုန်းကပါတီရင်းခေါင်းဆောင်မှုနဲ့ပတ်သက်ပြီးဝန်ကြီးချုပ်ထံဘိုးစိန်ခေါ်ခံခဲ့ရတာမှာတော့ထောက်ခံမဲ48မဲကန့်ကွက်မဲ35မဲနဲ့ပြည်ထရေးဝန်ကြီးဟောင်းပီတာဒတ်တန်ကိုအနိုင်ရခဲ့ပါတယ်။နိုင်ငံရဲ့ဖန်လွှင်တန်းငွေထုတ်လွှင့်မှုကိုကန့်သက်ထိန်းချုပ်ရေးဥပဒေပြုမဲ့အစီအစဉ်ကိုပါတီရင်းအမကန်98တည်းရဲ့ဖိအားပေးမှုကြောင့်လက်လွတ်ခဲ့ရပြီးနောက်တနေ့မှပဲဝန်ကြီးချုပ်ကမဲခွဲဖို့စီစဉ်ခဲ့တာပါ။ပီတာဒတ်တန်နဲ့မဟာမိတ်တွေက Liberal ကိုလက်ရာရင်းလာအောင်ဆွဲဆောင်ဖို့ကြိုးစားတဲ့ဖိအားပေးတဲ့လောက်ရကိုအသုံးပြုတယ်ဆိုပြီးဝန်ကြီးချုပ်ကရှုတ်ချပါတယ်။ဝန်ကြီးချုပ်ထံဘုံအနေနဲ့ပါတီဝင်အများစုရဲ့ထောက်ခံမှုမရတော့ဘူးဆိုတာကိုအသိပေးခဲ့ပြီးပါတီခေါင်းဆောင်မှုအပေါ်ဒုတိယအကြိမ်မဲခွဲရမယ်လို့ဝန်ကြီးနှစ်ဦးနဲ့အတူသူပြောခဲ့တယ်ဆိုပြီးလဲဗန္ဓာယီဝန်ကြီးကဒီကနေ့အစောပိုင်းမှာပဲကြေညာခဲ့ပါတယ်ရှင
်။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA American တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြည်ထောင်ငံပါရီမျိုးတော်စင်ကြေဘုံအရက်မှာဒီကနေ့ဓာတ်နဲ့တက်ခတ်မှုဖြစ်ရာကလူနှုတ်ဦးတည်ဆုံးပြီးတူးပြင်းထန်တဲ့အရသာပါပဲ။မျိုးတော်နောက်ဘက်မှာရှိတဲ့ traffic အရက်မှာဖြစ်ပေါ်တဲ့တက်ခတ်မှုတွင်တက်ခတ်သူကိုတော့ရဲတွေကအသေးပြက်ကဖမ်းဆီးခဲ့ကြောင်းလဲဒေသခံအာဏာပိုင်တယောက်ကပြောပါရယ်။ IS စစ်သည်ကြောင့်အစုကတော့တက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းအဖွဲ့ရဲ့အာခမတ်တင်းဌာနကနေကြေညာခဲ့တာပါ။ IS အဖွဲ့ပေါ်စစ်စစ်နေတဲ့နိုင်ငံတွေကရဲသားတွေကိုတက်ခတ်ဖို့တိုက်တွန်းချက်အရတက်ခတ်ခဲ့တာဖြစ်တယ်လို့လဲဆိုပါရယ်။ဒါမှလည်းတည်ဆုံးသူနှုတ်ကတက်ခတ်သူရဲ့မိခင်နဲ့မောင်နှမမိသားစုဝင်တွေဖြစ်ကြောင်းလဲပြင်သစ်စုကနေနီးစပ်သူအတိုင်းဝန်းကပြောဆိုထားတာပါ။ချမ်းသာကျော်ဝါသူတွေပေါ်တဲ့ပါရီမြို့ရဲ့စင်ချေဘုံဒေသ traffic စီးရဲစားအရက်မှာတော့လူကြီး3000လောက်နေထိုင်နေပြီးဒါဇင်နဲ့ချီရဲ့ဒေသခံတွေကလည်းစီးရဲနိုင်ငံမှာတက်ခတ်နေတဲ့ IS အစိုးရတွေနဲ့ပူးပေါင်းမှုနိုင်ငံကနေပြင်သစ်နိုင်ငံကနေထွက်ခွာသွားကြတယ်လို့လဲယူဆထားကြပါတယ်။
American ပြည်ထောင်စုကနိုင်ငံရေးပါတီကြီးတစ်ခုဖြစ်တဲ့ Democratic Party ရဲ့နိုင်ငံလုံးဆိုင်ရာကော်မတီ DNC ကသူ့ရဲ့မဲဆန္ဒရှင်စီရင်ပြုစုထားတဲ့ကွန်ပျူတာအချက်အလက်ဘဏ်ကိုအင်တာနက်ကနေဖောက်ထွင်းယူဖို့ကြံစည်စ조사ခံခဲ့ရတဲ့အကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကိုအသိပေးခဲ့ပါတယ်။ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုဖွင့်ချရေးလူတွေကိုလိန်လယ်ဖို့ရည်ရွယ်တဲ့ဒီတိုက်ခိုက်မှုကိုတနင်္လာနေ့နှောင်းပိုင်းမှာ DNC အတွက်ဆောင်ရွက်ပေးနေတဲ့ Lookout Intel Cyber လုံခြုံရေးလုပ်ငန်းကြီးကဖော်ထုတ်တွေ့ရှိခဲ့တာပါ။2016ခုနှစ်သမ္မတရွေးကောက်ပွဲကာလကလေးကဆလို့ Democratic Party ရဲ့ Cyber လုံခြုံရေးကပြဿနာရှိခဲ့တာပါ။အဲ့ဒီအချိန်ကရုရှားအစိုးရနဲ့ချိတ်ဆက်တဲ့ Internet ချိုးဖောက်ဝင်ရောက်သူ Hacker တွေက Democratic Party ရဲ့နိုင်ငံလုံးဆိုင်ရာ Committee ရဲ့ Internet Server တွေကိုချိုးဖောက်ဝင်ရောက်ပြီး ပါတီကိုယ်စားလှယ်လောင်းနေဖြစ်ကြတဲ့ဘာနီဆန်ဒါစ်နဲ့ဟီလာရီကလင်တန်တို့ရဲ့စီယုံရေးကြားအကွဲအပြဲဖြစ်သွားစေတဲ့အတွင်းရေးအပြန်အလှန်ပြောဆိုမှုတွေကိုလူသိရှင်ကြားဖွင့်ချခဲ့တာဖြစ်ပါတယ်။ရုရှားအစိုးရဘက်ကတော့ပါဝင်ပတ်သက်မှုမရှိဘူးဆိုပြီးထပ်ခါတလဲလဲညှင်းဆိုထားပါတယ်ရှင်။
အာဖဂန်နိုင်ငံရဲ့စစ်မျက်နှာတွေမှာကြီးကြီးမားမားအပြောင်းလဲတွေမရှိသလိုအသေးအပြောက်တွေကျင်းပတဲ့အထိတာလီဘန်ရဲ့တက်ခတ်မှုတွေတော်တော်များများနဲ့ကြုံနေရပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရဲ့မဟာဗျူဟာကနေတိုးတက်မှုတွေရနေတဲ့အကြောင်းအာဖဂန်နိုင်ငံကအမေရိကန်နဲ့နိုင်ငံတကာတပ်ဖွဲ့တွေရဲ့တမှုဗိုလ်ချုပ်ကြီးဂျွန်နီကောဆန်ကပြောလိုက်ပါတယ်။သမ္မတထရန့်အစိုးရကတော့အခြေအနေလိုအပ်ချက်ပေါ်မူတည်ပြီးအာဖဂန်တပ်ဖွဲ့တွေကိုစစ်ကူပေးနိုင်အောင်အမေရိကန်တပ်ဖွဲ့တွေကိုဖြန့်ချထားဖို့ပြည်ရဲ့နေထဲမှာပဲဆုံးဖြတ်ထားတာပါ။အမေရိကန်ဆိုရဲမူကားတော့စစ်မြေပြင်မှာရန်သူဘက်ကတွက်ချက်နိုင်စွမ်းပေါ်တက်ရောက်မှုရှိခဲ့သလိုပြန်လည်တင့်မြတ်ရေးဆွေးနွေးအောင်ဖိအားပေးနိုင်ခဲ့တဲ့အကြောင်းလဲဗိုလ်ချုပ်ကြီးနီကောဆန်ကဂျေရုဆလင်မှုကတဆင့်သတင်းတော်တွေကိုပြောဆိုခဲ့ပါတယ်။ညဉ့်ညဉ့်ရေးအတွက်အရင်ကမရဘူးတဲ့ခွင့်လန်းတွေရနေသလိုအာဖဂန်သမ္မတအနေနဲ့လည်းရလာတဲ့ခွင့်ကိုအသုံးချနေတဲ့အကြောင်းလဲပြောဆိုခဲ့တာပါ။
တောင်ကိုရီးယားနိုင်ငံတောင်ပိုင်းကိုချင်းကပ်လာတဲ့တိုင်ဖွန်းမုန်တိုင်းကြောင့်မိုးသည်လေပြင်းတိုက်ခတ်ပြီးတဦးပျောက်ဆုံးတဦးဒဏ်ရာရထားပါတယ်။ဂျပန်နိုင်ငံအနောက်ပိုင်းကိုလည်းဒီကနေ့နောက်ထပ်တိုင်ဖွန်းမုန်တိုင်းဥတီတိုက်ခတ်နေပါတယ်။တောင်ကိုရီးယားနိုင်ငံအနောက်တောင်ပိုင်းဆိုချွန်းမြို့ကိုမနေ့ပြန်တောက်ကြနေမနေ့၃နာရီမှာဆိုလစ်တိုင်ဖုံမုန်တိုင်းစတင်ဝင်ရောက်မယ်လို့မိုးစလပညာရှင်တွေကခန့်မှန်းထားပြီးမိုးရေချိန်၃လမကနေ၆လမကြာရွာသွန်းနိုင်ပြီးအမြင့်ဆုံးလေတိုက်နှုန်းကတနာရီကိုမိုင်၁၀၀နှုန်းကီလိုမီတာ၁၆၀ကျော်အထိရောက်မယ်လို့လည်းပြောဆိုထားပါတယ်။ကိုရီးယားကျွန်းဆွယ်တောင်ထူထပ်တဲ့ဒေသကိုဖြတ်သန်းပြီးတဲ့နောက်မှာမုန်တိုင်းကအာရော့လာမယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။
အမေရိကန်ပြည်အစိုးရဟာဝိုင်ကျွန်းမှာဆယ်စုနှစ်တွေအတွင်းအဆိုးအဝါဆုံးမုန်တိုင်းတစ်ခုဝင်ရောက်လာမှာဖြစ်တာကြောင့်ဒေသခံတွေကြိုတင်ပြင်ဆင်နေရပါတယ်။လိန်လို့မြင်ပေးထားတဲ့ပြင်းအားအဆင့်၄ရှိတဲ့ဟာရီကိန်းမုန်တိုင်းရောက်မလာခင်မှာပဲဒေသခံတွေကဲဆိုးတွေလို့အခြေခံလိုအပ်မဲ့အိမ်သုံးပစ္စည်းတွေကိုအလူရဲ့ဝယ်ယူစုဆောင်းနေကြတာပါ။ပစိဖိတ်သမုဒ္ဒရာထဲမှာလိန်ဟာရီကိန်းမုန်တိုင်းတနအီလီတိုင်နှုန်း259မိုင်နဲ့ရွေးရှားနေတာကိုလည်းနိုင်ငံတကာအာကာသအေဂျင်စီကရိုက်ကူးထားတဲ့ဓာတ်ပုံတွေမှာတွေ့မြင်ကြရပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မသိငေတိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အစီအစဉ်တွေကိုအင်တာနက်ဆောင်မျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နောက်ဆက်ဖတ်ရှုနိုင်ပါတယ်။ကုရောသတင်းဆောင်မတွေကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။ရင်းဆုံးတော့ Bangladesh နိုင်ငံကရိုဟင်ဂျာဒုက္ခသည်သတင်းနဲ့စကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာ Muslim ဒုက္ခသည်တွေအလုံးရင်းနဲ့ထွက်ပြေးတိမ်းရှောင်ခဲ့ကြတာဒီသတင်းပတ်ဆိုရင်တစ်နှစ်ပြည့်ပါတော့မယ်။အစအကြံဖတ်သမားတွေကလွန်လွေးကင်းစကန်နီကိုတိုက်ခိုက်ခဲ့လို့နေမီရှင်းလေးလုတ်တဲ့စစ်စင်ရေးကြောင့်ရိုဟင်ဂျာ9သိန်းကျော်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့သတင်းတော့ Steve Sanford ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကနေသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီ။တိမ်းငှက်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုစပြီးထွက်ပြေးတိမ်းရှောင်ခဲ့ကြတာတစ်နှစ်ရှိသွားပါပြီ။ရေကြီးမြေပြိုတာတွေအလွယ်တကူဖြစ်လေရှိတဲ့နေရာတွေကစခန်းတွေမှာဒုက္ခသည်ခုနှစ်သိန်းကျော်ကြက်ကြက်တဲတဲပြုတ်သိမ့်နေကြရပါတယ်။ဒီလိုစိတ်ပျက်စရာကောင်းတဲ့အခြေအနေမှာတောင်းအပတ်စဉ်ဆိုသလိုနောက်ထပ်ဒုက္ခသည်အစ်စ်တွေရောက်နေကြစေပဲလို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူ Caroline Gluck ကပြောပါတယ်
။ Families are still arriving from Myanmar into Bangladesh seeking safety, seeking protection.
မြန်မာနိုင်ငံကနေမိသားစုလိုက်ဘင်္ဂလားဒေ့ရှ်ဘက်ကိုလာနေကြသေးပါပဲ။သူတို့ရာလုံခြုံမှုအတွက်အကာအကွယ်ရအောင်ဒီဘက်ကိုတိမ်းရှောင်လာကြတာပါ။အခုချိန်ထိဒုက္ခသည်အစ်စ်တွေထပ်ပြီးတော့ရောက်လာတာဟာဒီမှာရှိနေတဲ့ဒုက္ခသည်တွေအတွက်မြန်မာနိုင်ငံကိုပြန်ဖို့စိတ်မချရသေးဘူးဆိုတဲ့အချက်ပြသလိုဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တွေကိုအတင်းအကျပ်နေရာပြောင်းတာပြန်ဖို့တာတွေမလုပ်ဘူးလို့စဉ်းစားပေးနေတဲ့အတွက်ကျမတို့ကကျေးဇူးတင်ပါတယ်။ဒါဟာမြန်မာအစိုးရရဲ့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးလုပ်ငန်းစဉ်မှာဖော်ပြထားတဲ့မူလည်းဖြစ်ပါတယ်
။ရခိုင်ပြည်နယ်ထဲမှာနေထိုင်ဆဲဖြစ်တဲ့ရိုဟင်ဂျာတွေအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေနဲ့တားဆီးပိတ်ပင်နေဆဲဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေရဲ့အစီရင်ခံစာတွေမှာဖော်ပြထားပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကလည်းအဲ့ဒီနေရာတွေကိုတောလာခွင့်မပြုဘူးလို့ဆိုပါတယ်။မြန်မာအစိုးရကရခိုင်ပြည်နယ်အတွင်းလူ့အခွင့်အရေးချိုးဖောက်တာတွေပြစ်မှုကျူးလွန်တာတွေအတွက်တတိယမြောက်စုံစမ်းစစ်ဆေးရေးကော်မရှင်ထပ်ဖွဲ့လိုက်တာနဲ့ပတ်သက်လို့လည်းအလုပ်ဖြစ်မှာမဟုတ်ဘဲနာမည်ပြက်ဖို့များတယ်လို့ HRW လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ရဲ့ပြောခွင့်ရသူ Phil Robertson ကပြောပါတယ
် We also need to see real accountability in Myanmar for these atrocity crimes that have been committed by the armed forces
စခိုင်းပြည်နယ်မှာစစ်တပ်ရဲ့ရဲတပ်ဖွဲ့ကကျူးလွန်ခဲ့တဲ့ရက်စက်တဲ့ပြစ်မှုတွေအတွက်မှန်မှန်ကန်ကန်တာဝန်ခံမှုကိုကျွန်တော်တို့တွေတွေ့လို့တာဖြစ်ပါတယ် နောက်ဆုံးဒီလိုမျိုးတောင်းခံမှုတစ်ခုခုသာရှိခဲ့မယ်ဆိုရင်ရခိုင်ပြည်နယ်အခြေအနေအတွက်တင်မကောက်ပါဘူးတနင်္ဂနွေတော့ပါအကျိုးရှိမှာဖြစ်ပါတယ
်အနှိမ့်ဆက်ခံခဲ့ရသူတွေကတရားမျှတမှုကိုစောင့်ဆိုင်နေကြချိန်မှာဒုက္ခတွေစခန်းကခေါင်းဆောင်လူကြီးတွေကတော့သူတို့ရဲ့ကံကြမ္မာနဲ့ပတ်သက်လို့အစိုးရတွေရဲ့ဆွေးနွေးမှုတွေမှာသူတို့ဆန္ဒတွေကြားသိနိုင်အောင်အားထုတ်နေကြပါတယ်ငြိမ်းချမ်းရေးနဲ့လူခွင့်ရေးဆိုင်ရာရိုဟင်ဂျာအတိုင်းဝိုင်းရဲ့ခေါင်းဆောင်မိုဘစ်ဘူလာကတော့သူတို့ဟာမြန်မာနိုင်ငံသားတွေအဖြစ်တက်တည်ပြဖို့အထောက်အထားတွေစုစည်းနေပြီးတော့တည်ဆုံးခဲ့သူ1000ကျော်ကိုလည်းမှတ်တမ်းတင်စည်းရင်းပြုစုနေတယ်လို့ပြောပါတယ
် So we collect all those data to show the
government ဆိုရကိုရောနိုင်ငံတကာအတိုင်းဝိုင်းကိုပါကျွန်တော်တို့ဟာမြန်မာပြည်ကရိုဟင်ဂျာတွေပါဆိုတာပြသနိုင်ဖို့စည်းရင်းပြုစုနေပါတယ်အကြမ်းဖက်နှိပ်စက်မှုတွေနဲ့ပတ်သက်လို့ ICC နိုင်ငံတကာပြစ်မှုခုံရုံးတင်နိုင်ဖို့စည်းရင်းပြုစုမှတ်တမ်းတင်နေပါတယ်ဒီလိုမှတ်တမ်းတွေမတင်ပြနိုင်ရင်တော့အောင်မြင်မှာမဟုတ်ပါဘူးစင်ဇာကအရေးကြီးပါတယ
်မြမအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုအတိမတ်မပြုတ်ပေမဲ့လို့ဒုက္ခသည်တွေပြန်ခေါ်ရင်းမှာပူးပေါင်းဆောင်ရွက်တာတွေတော့ဆက်လုပ်နေစေဖြစ်ပါတယ်ဒါပေမဲ့ဒုက္ခသည်တွေစိတ်ချလက်ချပြန်နိုင်မဲ့လက္ခဏာမတွေ့ရသေးပါဘူးတဲ့ရိုဟင်ဂျာမွတ်စလင်တွေအနေနဲ့ရှေ့ဆက်ရမယ့်ခီးကတော့ဒုက္ခတွေနဲ့သာပြည့်နှက်ဖို့များတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ကနေ Steve Sanford က VOA အတွက်သတင်းပေးပို့ထားပါတယ်ရှင်
တော့ခင်ဆိုရင်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့ရခိုင်ပြည်နယ်ကအခြေအနေတွေကိုလည်းပြောပြခြင်းပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာတိမ်းနဲ့ချီပြီးထွက်ပြေးခဲ့တာဩဂတ်စ်လ25ရက်နေ့ဆိုတနည်းရှိပြီဖြစ်ပြီးတော့ရခိုင်ပြည်နယ်အတွင်းမှာတော့လူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေဆဲဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်ကုလသမဂ္ဂနဲ့မြန်မာအစိုးရတို့ကြားရရှိထားတဲ့သဘောတူညီချက်အတိုင်းရခိုင်ပြည်နယ်ရဲ့လူသားချင်းစာနာမှုအထောက်အကူပေးလှူဆောင်ဖို့မှာလဲအခုချိန်ထိဆွေးနွေးနေရုံပဲလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံဌာနကိုယ်စားလှယ်ကပြောပါတယ်အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မနစ်ကဩဂုတ်လမှာအာဆာရွင်ဂျာအတန်းဖက်အဖွဲ့ကလုံခြုံရေးစခန်း30ကျော်ကိုဝင်ရောက်စီးနှင်းခဲ့တဲ့အတွက်လုံခြုံရေးတပ်တွေကနေမြေရှင်းလင်းလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံတဲ့ရိုဟင်ဂျာတွေနေရပြန်ရင်းနဲ့ပတ်သက်ပြီးပူးတွဲဆောင်ရွက်ဖို့အတွက်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးပြည်သူ့အင်အားဝန်ကြီးဌာနနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP တို့ဂျူလ6ရက်နေ့ကနားလည်မှုစာချုပ်လို့ MOU ကိုလက်မှတ်ရေးထိုးခဲ့တာပါသဘောတူညီချက်ထဲမှာကုလသမဂ္ဂအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ခွင့်ပြုထားတယ်လို့အဲ့ဒီဒေတာတွေကိုတွားရောက်အကဲဖြတ်ဖို့လဲသဘောတူထားတာဖြစ်ပါတယ်။ဒါပေမဲ့တွားရောက်ခွင့်ကောင်းကောင်းမရသေးတဲ့အတွက်ကုလသမဂ္ဂအဖွဲ့တွေတွားရောက်ကူညီခွင့်ရဖို့အရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတီဗန်ဒူဂျာရစ်ကဘူတပူးနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။
This coming Saturday, August 25th, marks 1 year since the most recent outbreak of violence in Rakhine State in Myanmar forced more than 700,000
people to flee to Bangladesh. August 25th, Rakhine State in Myanmar forced more than 700,000 people to flee to Bangladesh. August 25th, Rakhine State in Myanmar forced more than 700,000 people to flee to Bangladesh. August 25th, Rakhine State in Myanmar forced more than 700,000 people to flee to Bangladesh. August 25th, Rakhine State in Myanmar forced more than 700,000 people to flee to Bangladesh. August 25th, Rakhine State in Myanmar forced more than 700,000 people to flee to Bangladesh.အဲ့ဒီဒေတာတွေစီကုလသမဂ္ဂအဖွဲ့အစည်းတွေထိထိရောက်ရောက်သွားပြီးကုညီခွင့်တွေပေးဖို့အရေးတကြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးကပြောပါတယ်။ဒါအပြင်လွတ်လပ်စွာသွားလာခွင့်တွေလုံခြုံစိတ်ချမှုတွေနဲ့နိုင်ငံသားဖြစ်ခွင့်ပေးဖို့တွေအပါအဝင်ပြဿနာဖြစ်ပွားရတဲ့အကြောင်းရင်းတွေကိုထုတ်ဖော်ပြောဆိုဖို့လိုအပ်တယ်လို့လည်းပြောပါတယ
်။မြန်မာအစိုးရနဲ့သဘောတူညီချက်တွေရရှိခဲ့ပေမဲ့နှစ်လကျော်ကြာလာတဲ့အထိထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့ဆွေးနွေးနေရသေးပဲလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ OCHR ရဲ့ဌာနကိုယ်စားလှယ် Nat Otsby က Writers သတင်းဌာနကိုပြောပါတယ
် We are still in a dialogue with how to achieve effective access so that they can come in and
ဒီဒီသားတွေစီတော့ပြီးတိတိယောယောဆောင်ရွက်နိုင်ဖို့အတွက်ဘယ်လိုလုပ်နိုင်မလဲဆိုတာကိုအခုအချိန်ထိဆွေးနွေးနေရတော့မှာဒါမှလက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်တော်ထဲမှာပါတဲ့ကျွန်တော်တို့လုပ်ရမယ့်အလုပ်တွေကိုလုပ်နိုင်မှာပါဒီလိုဆွေးနွေးတဲ့နေရာမှာလည်းတင်းရင်တင်းနီးပါပဲဒါပေမဲ့လည်းပြဿနာရှိနေတာကထိထိရောက်ရောက်သွားလို့ခွင့်ရဖို့ဆိုတဲ့အခြေအနေကဘာကိုဆိုလိုတာလဲဆိုတော့ကိုစွန့်နေဖို့လိုနေတာပ
ါအကူအညီပေးရေးဖွဲ့တွေသွားရောက်ခွင့်ကိုမြမဆုအပ်ဘက်ကအခုခါမှာအကန့်အသတ်နဲ့ခွင့်ပြုထားပါတယ်မောင်တော်နဲ့ဘူးသီးတော်မြို့နယ်တွေထဲမှာရှိတဲ့ကြေးရွာ23ရွာကိုပဲသွားရောက်ခွင့်ပေးထားတာဖြစ်ပြီးအဲ့ဒီကြေးရွာတွေကိုသွားခွင့်ပြုဖို့ဘယ်လိုပုံစံနဲ့ရွေးချယ်တယ်ဆိုတာမသိရသေးဘူးလို့လည်း Mr. Otsby ကပြောပါတယ်မြမဆုအပ်ပြောခွင့်ရဥစော်ထေးကတော့ကုလသမဂ္ဂအနေနဲ့အခုသတ်မှတ်ထားတဲ့နေရာတွေကိုတွားရောက်ခွင့်ရှိပြီးနောက်မှသူတို့လုပ်ငန်းတွေချဲ့ဖို့အတွက်လုပ်နိုင်မယ်လို့ပြောပါတယ်။ ဒါအပြင်လောလောဆယ်မှာသတ်မှတ်ဒေတာတွေမှာ UNDP ကရှေ့ပြီးစီမံကိန်းတွေအကောင့်ထဲပေါ်ဖို့အတွက်ခွင့်ပြုထားပြီးအခုခွင့်ပြုထားတဲ့ဒေတာတွေနဲ့မလုံလောက်သေးဘူးဆိုရင်အစိုးရနဲ့ထပ်မံညှိနှိုင်းနိုင်တယ်လို့ပြောကြားခဲ့တာပါရခိုင်မြောက်ပိုင်းဒေသကိုလူသားချင်းစာနာမှုဆိုင်ရာအထောက်ကူပေးဖို့အခုလိုအကန့်အသတ်နဲ့ထားတယ်လို့အကူအညီတိုက်လို့နေသူတွေအတွက်အသက်ကအထောက်ကူတွေပေးခွင့်မရတာမို့အထူးစိုးရိမ်တယ်လို့လည်းမစ္စတာဒူဂျာရစ်ကပြောပါတယ
် The United Nations remain deeply worried about the humanitarian situation in Rakhine with some 660,000 people in need across
ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာအခြေအနေတွေအတွက်ကုလသမဂ္ဂကအတော့ကိုစိုးရိမ်နေစေပါရခိုင်ပြည်နယ်တလောအကူအညီလိုအပ်နေသူပေါင်း6,600,000လောက်ရှိနေပါတယ်အဲ့ဒီထက်မှာရခိုင်မြောက်ပိုင်းကလူပေါင်း 3,600,000 ကျော်လဲပါပါတယ်ရခိုင်မြောက်ပိုင်းဒေသမှာနေပေါင်းများစွာအကူအညီပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေအနေနဲ့လဲသူတို့လုပ်ကိုင်နေကြလုပ်ငန်းတွေကိုအခုထိပြန်ပြီးလုပ်မပေးနိုင်ကြသေးပါဘူးဒါအပြင်ဒီ2018ခုနှစ်ဇန်နဝါရီလကနေဇွန်လအတွင်းဘင်္ဂလားဒေ့ရှ်ဘက်ထပ်ပြီးရောက်သွားကြတဲ့ဒုက္ခသည်အရေအတွက်က11,000ကျော်ရှိနေပြီးအကြမ်းဖက်မှုတွေဖြစ်ပွားတယ်ဆိုတဲ့သတင်းတွေလဲကုလသမဂ္ဂကရရှိခဲ့ပါတယ
်ဩဂုတ်လ28ရက်နေ့မှာရွှေချာရီဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့တနှစ်ပြည့်အထိမ်းအမှတ်ဖြစ်နေကုလသမဂ္ဂလုံခြုံရေးကောင်စီကရွှေချာရီတကဖွင့်ဆွေးနွေးပွဲလုပ်ဖို့အတွက်စီစဉ်ထားပြီးကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမင်းကွန်းပြောကြားမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်အတွင်းမှာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသေးဖြစ်တဲ့အကြောင်းကိုဒေါက်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။မကြာခင်မှာတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြသွားဖို့ရှိပါတယ်။ဒီမတိုင်ခင်မနေ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဘာကြောင့်ဆွေးနွေးမလဲဆိုတာကိုအသိပေးကြပါမယ်ခင်ဗျာ။
ရရှိများရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတနည်းပြပါပြီရခိုင်ပြည်နယ်လုံခြုံရေးနဲ့ပြည်ငြိမ်ရေးမြမစိုးရရဲ့ကျိုးပန်းမှုတွေဟာတနည်းအတွင်ဘလောက်ထိခီးပေါက်ခဲ့ပါပြီလဲစိန်ခေါ်ကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်တွင်းပြည်ပဖီးယားရိကြားကရခိုင်ပြည်နယ်အရေးမြမဆူရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေရှင
်။သောရရှင်နေအနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ခြင်းပါတယ်။ VO မြန်မာပိုင်းကနေခြေတော်ရင်းနဲ့ညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတခါတော့အမေရိကန်နဲ့တူရကီဆက်ဆံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုအလဲပေးကြပါရစေ။အမေရိကန်နဲ့တူရကီနှစ်နိုင်ငံကြားတင်းမာမှုတွေဖြစ်ရတဲ့အကြောင်းတွေထဲမှာတူရကီမှာအမေရိကန်တရားဟောဆရာတဦးဖန်ခံရတဲ့ကိစ္စ၊သမ္မတဒေါ်လာထရမ့်ကနေတူရကီပေါ်ကုန်သွယ်ခွင့်တင်းကျပ်တဲ့ကိစ္စတွေပေါ်လာပါရစေ။နေတိုးမဟာမိတ်တွေအဖြစ်နဲ့နှစ်အတန်ကြာရှိခဲ့တဲ့နှစ်နိုင်ငံဆက်ဆံရေးအရင်လိုပြန်လည်ကောင်းမွန်လာဖို့နောက်ကျသွားပြီလား။Greta Van Susteren က VOA Plugin ဒီသတင်းပတ်ရဲ့အစီအစဉ်မှာဒီအကြောင်းကိုသုံးသပ်ဆွေးနွေးထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Robert Raffer ရေးသားပေးပို့ထားတဲ့သတင်းကိုကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ American နဲ့ Turkey ကြားတင်းမာမှုတွေရှိနေတဲ့ကြားမှာပဲ2019မှာ S-400 လေကြောင်းကာကွယ်စနစ် Russia ကနေပြီးတော့ Turkey ကိုပေးပို့မယ်လို့ Russia စုအပိုင် Interfax သတင်းဌာနကကြေညာသွားတာမို့လို့တင်းမာမှုကပိုတိုးလာပါတယ်။ S-400 လေကြောင်းကာကွယ်စနစ်ဟာတခြားနေတိုးကာကွယ်စနစ်တွေနဲ့ဂလျောညီထွေမှုမရှိဘူးဆိုတာကိုအမေရိကန်ရောနေတိုးတာဝန်ရှိသူတွေကပါတူရကီကိုသတိပေးပါတယ်။ဒီတော့တွင်မှာပဲတူရကီနိုင်ငံရဲ့လီရာငွေကြေးဟာအမေရိကန်ဒေါ်လာနဲ့ရှင်တော့အတော်လေးတန်ဖိုးကျလာနေပါတယ်။ဒီမတိုင်ခင်ကတော့တူရကီပေါ်မှာကုန်သွယ်ခွန်တင်းကျပ်မှုသစ်တရက်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့တာပါ။နိုင်ငံခြားတင်းမာမှုတွေထဲမှာတော့အမေရိကန်ဘာသာရေးတရားဟောဆရာအင်ဒရူးဘရွန်ဆန်ကိုတူရကီကနေပြီးတော့အကြမ်းဖက်ဝါဒဆွဲဆွဲချက်တွေနဲ့ထောင်ဒဏ်20လအမိန့်ချခဲ့တာလည်းပါပါတယ်။တရားဟောဆရာဘရွန်ဆန်ဟာအမေရိကန်မှာပြည်ပြည့်ဖြစ်နေတဲ့တူရကီဘာသာရေးဆရာတဦးနဲ့အဆက်အနွယ်ရှိတယ်ဆိုပြီးတော့တူရကီကနေပြီးဆွဆွဲထားတာပါ။အမေရိကန်မှာရှိနေတဲ့တူရကီဘာသာရေးခေါင်းဆောင်ဖာတူလာဂူလန်ဟာတူရကီနိုင်ငံမှာဖြစ်ခဲ့တဲ့မအောင်မြင်တဲ့2016အာဏာသိမ်းမှုမှာပါဝင်ပတ်သက်တယ်ဆိုပြီးတော့ဆွဆွဲခံထားရပါတယ်။အမေရိကန်တရားဟောဆရာဘရွန်ဆန်အပေါ်ဆွဆွဲချက်တွေဟာအခြေမြစ်မရှိတာကြောင့်မလို့သူ့ကိုအ мян ဆုံးပြန်လွှတ်ပေးဖို့အမေရိကန်ပြည်အောင်စုကတောင်းဆိုထားပါတယ်။ ဆီးရီးယားနိုင်ငံမှာရုရှားကဝင်ရောက်ဆွတ်ဖက်မှုနဲ့တူရကီအနေနဲ့ရုရှားဘက်မှစွန့်ရင်အရာမိခိုရတာတွေဟာတူရကီကိစ္စဖြစ်ရှင်းတဲ့နေရာမှာပို့ပြီးတော့အခေယာကြတယ်လို့အရင်အမေရိကန်ဘူထောက်လိုက်ရေး CIA ညွှန်ကြားရေးမှူးဟောင်းလီယွန်ပနီတာကပြောပါတယ
် So the longer this goes on the more Turkey will rely on Russia
ဒီတိုင်းရေရှည်ဖြစ်လာမယ်ဆိုရင်တူရကီကရုရှားပေါ်ပို့ပြီးမိခိုလာမယ်ဒါပြင်ဒေသတွင်းတခြားနိုင်ငံတွေကလည်းအရှိလေပိုင်းဒေသခေါင်းဆောင်မှုမှာရုရှားကိုမျှော်လင့်လာကြမယ်တူရကီနဲ့ဒေသတွင်းတခြားမဟာမိတ်အာရဗ်နိုင်ငံတွေနဲ့အစဉ်လာရဆက်ဆံရေးကိုပြန်လည်ထိမထားဘူးဆိုရင်အီရန်ချင်းကြောင်းမှု ISIS ချင်းကြောင်းမှုနဲ့တခြားအကြမ်းဖက်ဝါဒဆွဲချင်းကြောင်းမှုတွေကိုကင်တွယ်နိုင်ဖို့ဒေသတွင်းညွန်မောင်းအဖွဲ့လုံမထားဘူးဆိုရင်ဒါဟာအမေရိကန်ပြည်ထောင်စုအတွက်စိုးရိမ်စရာပါဒါကဘာကြီးမှအမေရိကန်ဩဇာကိုကြာဆင်းသွားရုံနဲ့မဟုတ်ဘူးကျွန်တော်တို့အတွက်လိုအပ်တဲ့လုံခြုံရေးကိစ္စတွေမှာပါအားနည်းသွားမယ့်အနေအထားတွေပါဒါတွေဆောင်ရွက်နိုင်ဖို့ကတူရကီကကျွန်တော်တို့အတွက်လိုအပ်ပါတယ်
အခုချိန်မှာတော့တူရကီနိုင်ငံတွင်တင်းမာမှုတွေကထင်သာမြင်သာရှိနေပါပြီ။တင်းလာနေတုန်းကဆိုရင်တော့တူရကီနိုင်ငံရဲ့မြို့တော်အန်ကာရာမှာရှိတဲ့အမေရိကန်တန်ယုံကိုဖျက်သွားတဲ့ကားစင်းပေါ်ကနေပြီးတော့တရက်နဲ့လှမ်းပစ်ခတ်တာမျိုးကြုံခဲ့ရပါတယ်။အဲဒီဖြစ်ပျက်မှာတော့ဒဇုံတရာထိခိုက်ဒဏ်ရာရတာမျိုးတော့မရှိခဲ့ပါဘူးခင်ဗျာ
။အမေရိကန်နဲ့တူရကီဆက်ဆံရေးတင်းမာနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုသားညင်ဦးပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာဘာရဲ့ခြားသောပရင်းနေညနေခင်းအစီအစဉ်တွေကို9.19 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါပြန်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9:00ကနေ 9:00 ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ် Asia Set 7 Jeru နဲ့ VOA ရဲ့ Facebook စာမျက်နှာ voabamisnews.com မှာလည်းတိုက်ရိုက်ကြည့်ရှုလို့ရပါတယ်ဒါပြင် Twitter နဲ့ YouTube စာမျက်နှာတွေကလည်းကြည့်ရှုလို့ရနိုင်ပါတယ်အခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲတွေမှာကျင်းပခဲ့ရပိုင်းလို2016ခုနှစ်ထဲမှာကိုပိုင်ရှင်းနေတူဖြစ်တဲ့မက်ကယ်ကိုရင်ကတစ်ဆင့်နှုတ်ပိတ်ခငွေပေးခဲ့တာသူ့ကိုပိုင်ပြဿနာပေးခဲ့တာသာဖြစ်ပြီးမဲဆိုဘွေရန်ပုံငွေတွေကသုံးဆွဲတာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ဒါပေမဲ့လည်းအဲ့ဒီအချိန်တုန်းကငွေပေးခဲ့တဲ့ကိစ္စကိုမသိတဲ့အကြောင်းနဲ့နောက်ပိုင်းကျမှသိလာခဲ့တာဖြစ်ကြောင်းလဲ Fox News သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာသမ္မတထရန့်ကပြောဆိုခဲ့တာပါအမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA အကြီးအကဲဟောင်းဂျွန်ဘရန်နန်ကိုလွန်ကျွေးရာစစ်ချသူလူပုဂ္ဂိုလ်ဆင်းကနေပယ်ဖြစ်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာဒီမိုကရေစီစနစ်နဲ့ဆန့်ကျင်ပြီးလက်ရှိကျင့်သုံးနေတဲ့ကျေပြန့်လာတဲ့အုပ်ချုပ်စနစ်ပေါ်ချင်းချောက်မှုတရဖြစ်ကြောင်း CIA အကြီးအကဲဟောင်းနောက်တိုးဖြစ်တဲ့မက်ကယ်ဟေရင်ကပြောလိုက်ပါတယ်လူပုဂ္ဂိုလ်တူရဲ့လွန်ကျွေးရေးစစ်ချမှုကိုပယ်ဖြစ်နိုင်တဲ့စံနှုန်းသတ်မှတ်ချက်73ခုနဲ့ညီစွမ်းနိုင်တဲ့လုပ်ရမျိုးဘရန်နန်ဘက်ကလုတ်ခဲ့တာမျိုးမရှိပဲသူ့ရဲ့နိုင်ငံရေးဆိုင်ရာသဘောထားပြမချက်တွေကြောင့်သာသမ္မတထရန့်ကအခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့လဲ CIA အကြီးအကဲဟောင်းဟေရင်က VOA ကိုပြောဆိုခဲ့တာပါအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားအပြန်အလှန်တွင်းကုန်ကုန်တိုးမြင့်တဲ့အစီအစဉ်တွေဒီနေ့မှာပဲတရုတ်ဝင်ဆက်တင်လိုက်ကြပါတယ်အမေရိကန်ဘက်ကတော့ဒေါ်လာ16ဘီလီယံတန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းကောက်ခံမှုဒီလဆန်းမှာပဲကြေညာထားတာပါဒီမတိုင်ခင်ဇူလဆန်းမှာတော့ကလည်းဒေါ်လာ34ဘီလီယံတန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်အခု25ရာခိုင်နှုန်းအမေရိကန်ဘက်ကတိုးမြင့်ထားပါတယ်ပြည်ထောင်နိုင်ငံပါရီမြို့တော်စင်ကြေပုံးရက်မှာဒီနေ့ဓာတ်နဲ့တိုက်ခိုက်မှုဖြစ်ရာကလူနှုတ်ဦးတည်ဆုံးပြီးတူဦးပြင်းထန်ထန်ရသွားပါတယ်မြို့တော်နောက်ဘက်မှာရှိတဲ့ traffic ရက်မှာဖြစ်တဲ့တိုက်ခိုက်မှုတွင်တိုက်ခိုက်သူတို့ရဲတွေကအသေးပြက်ကတ်ဖမ်းဆီးခဲ့ကြောင်းလဲဒေသခံအာဏာပိုင်တယောက်ကပြောပါတယ်တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်းလဲ IS စစ်သွေးကြောအဖွဲ့ကကြေညာထားခဲ့တာပ
ါသတင်းချင်းချုပ်ကိုကိုအောင်လုံးကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်တိန်ဂီထိုက်ဖြစ်ပြီးတော့ engineer ကတော့ Justin Thwaite ဖြစ်ပါတယ်view american တန်ညနေပိုင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.25 32.51တို့ပြင်လိုင်းလမ်းမီတာ190တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
ါThis program has come to you from the Voice of America, Washington.
From Washington, this is